အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုအောက်လွှတ်တော်ကတရားစွဲဆိုလိုက်တဲ့ကိစ္စအပေါ်အမေရိကန်နိုင်ငံသားမြန်မာတွေကြားမှာသဘောထားအမြင်မျိုးမျိုးနဲ့သုံးသပ်ရှိမြင်ကြတဲ့အကြောင်းကိုတင်ပြချင်ပါတယ်။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။လူ၅ဦးတည်ဆုံခဲ့ရတဲ့အမေရိကန်လွှတ်တော်အဆောက်အအုံကိုသမ္မတဒေါ်နယ်ထရန့်ထောက်ခံသူတွေဝင်းအောင်စီးနင်းခဲ့တဲ့ဇန်နဝါရီ6ရက်ဖြစ်ရမှာသမ္မတထရန့်ကလှုပ်ဆော်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဒီမိုကရက်တီကြီးစိုးတဲ့အောက်လွှတ်တော်ကသမ္မတကိုတရားစွဲဆိုခဲ့တာပါ။သမ္မတထရန့်ကိုတရားစွဲဆိုတင်တယ်လို့မြင်သူကတော့အိန္ဒိယနာပြည်နယ်မှာနေထိုင်တဲ့ချင်းတိုင်းသားအကြီးအကဲလှုပ်ရှားသူဒေါက်တာရိုဒင်းကဖြစ်ပါတယ
်ကျွန်တော်ကိုပိုင်သုံးသပ်ချက်ရတော့ဆွဲတင်တယ်နိုင်ငံတော်တစ်ခုလုံးရဲ့အတိတ်ကနေရာကျတဲ့သွတ်တော်အဆောက်အုံကြီးပေါ့နော်အဲ့ဒါကိုလူထုကနေအုံကျွတ်ပြီးတော့သွားပြီးတော့တိမ့်ပိုက်တဲ့သဘောမျိုးဖြစ်တယ်အဲ့ဒါကိုအတိတ်ကလှုပ်ဆော်တာကတော့ဒီသမရဖြစ်တယ်ဒါကြောင့်စူပူအောင်ထော့မှုကိုအပအမြောက်ပြုတဲ့အမှုကိုသမရချူးလွန်တယ်လို့ကျွန်တော်သုံးသပ်တယ်အဲ့ဒါကြောင့်အခု impeachment ပေါ့နော်တရားစွဲဆိုတဲ့ကိစ္စကမှန်ကန်တယ်လို့ကျွန်တော်သုံးသပ်ပါတယ
်နီဗာရာပြည်နယ်လတ်စ်ဗေဂတ်စ်မြို့ကဆူရှီလုပ်ငန်းရှင်ဦးဆန်နီကတော့သမရထွန့်ကိုတရားစွဲဆိုကြတဲ့ကိစ္စအပေါ်သဘောမတူပါဘူ
းသူကတော့အမေရိကနံပါတ်1ဖြစ်ရေးဆိုပြီးတော့သူကအဓိကဥတီဗီလုပ်ခဲ့တာကိုလုပ်ခဲ့ပြီးတော့နောက်ဟိုလှုပ်လှုပ်တော့အကုန်လုံးကဝင်ပြီးတော့စီးတာတွေဗာရီညာတွေကတော့ဒါတွေကတော့ကျွန်တော်မြင်တာသူနဲ့လဲဓာတ်ရိုက်တော့မပတ်သက်ဘူးထင်ပါတယ်သူရဲ့အပေးအမြောက်ပြုပါပါရင်လဲပါမှာပေါ့နောက်တစ်ခုကဟိုအမေရိကနဲ့ရှင်လာတဲ့တရုတ်နဲ့အမေရိကမှာသူကအမေရိကဘက်ကလုံးဝယက်တီပြီးတော့ပြန်ပြီးတော့ခုခံပေးတာဗာညာဆိုတော့ကျွန်တော်အနေနဲ့ကတော့အဲ့ဒီအချက်ကိုတအားသဘောကျပါတယ်နောက်တစ်ခုက border line တွေကိုသူကတိုင်းဆောက်ဖို့လိုပါတော့ညာတို့အဲ့ဒါတွေကလည်းတော်တော်ကောင်းတဲ့ကိစ္စတွေသူစီးပွားရေးနဲ့ပတ်သက်ပြီးတော့ဥမော့လာတာပါညာဒါလက်တွေ့ပါပဲအဲ့တော့ကျွန်တော်အနေနဲ့ကတော့ဒီလူကြီးကောင်းတာတွေကိုအများကြီးလုပ်ခဲ့တာဖြစ်တဲ့အတွက်တရားစွဲတာကိုတော့ကျွန်တော်အနေနဲ့သိတဲ့ဘောမချပါဘူးခင်ဗ
ျသမ္မတထရန့်ကိုတရားစွဲဆိုဖို့အမေရိကန်အောက်လွှတ်တော်ကဆုံးဖြတ်ခဲ့တာဟာမှန်ကန်တဲ့လို့ရဖြစ်တယ်လို့မြင်သူကတော့နယူးယောက်မြို့မှာနေတဲ့88မျိုးဆက်ကျောင်းသားကောင်းဆောင်တူဖြစ်သူကိုမမောင်ကျော်ပါ
သူတို့ဘက်ကိုသွားမယ်ဒီလူအုပ်ကြီးပေါ်မှာသူပြောတဲ့စကားကတော့ဒါဟိုမီးလောင်ဝါလေးပင်းတဲ့သဘောမျိုးသွေးထိုးတဲ့သဘောမျိုးပါတယ်လို့တော့ကျွန်တော်ကသတ်မှတ်ပါတယ်အခုလိုသူ့တရားစွဲရဲ့ကိစ္စကတော့ဒါဥပဒေကဟိုဘက်ကတုံ့ပြန်တာတော့မှန်ပါတယ်သူအမေရိကန်ဒီမိုကရေစီကိုဒီလိုချိန်ချောက်လို့မရဘူးဆိုတော့လေဒီကမ္ဘာလုံးကိုပြကျင်တဲ့သဘောလို့ကျွန်တော်ထင်တယ်ဒါကြောင့်မလို့ဟိုဘက်က Republican တွေပါတချို့ပါထောက်ခံတဲ့သဘောရှိတယ်လေဒီမိုကရေစီတွက်ထားသလို1 2 3အဲ့လိုတစ်ခုပြီးတစ်ခုလုံးဝကူကူပြီးမယ်လို့တော့ကျွန်တော်မထင်ဘူးဟိုတမရောလုံးလုံးဖယ်ရှားရဲ့အထင်ကြီးတော့သူတို့အောင်မြင်မယ်လို့တော့ကျွန်တော်မထင်ပါဘူး။နောက်ပိုင်းမှာသူတို့ညှိမှာပေါ့။အမေရိကန်ပြောင်းသူရုပ်ပြခြင်းမျက်မှောက်ဖြစ်အောင်သူတို့ဒါသူတို့ဒီလိုပဲအမြဲတမ်းထင်နေတာပဲ။အဲ့တော့ဒီကိစ္စကြီးအကြီးကျယ်ဖြစ်လာတဲ့ခါမှာသူတို့တချို့နိုင်ငံကြီးကိစ္စတွေအပြီးလုံမှာဗျ။ဥပမာနောက်အစိုးရတက်လာတဲ့ခါမှာဘတ်ဂျက်တို့ပါလို့ဟာမျိုးမှာသဘောတူညီရေရဖို့တို့ပါလို့ပဲ။အဲ့ဒါမျိုးတွေတက်ပါရည်ရွယ်ပြီးတော့လုပ်တာလည်းဖြစ်နေတယ်လို့နောက်တစ်ခါထရမ့်ရဲ့နိုင်ငံကြီးကိုအမေရိကန်ပြောင်းသူရဲ့သမိုင်းထဲမှာနိုင်ငံကြီးကိစ္စတွေမှာဝင်ပြီးတော့မရှုံနိုင်အောင်ခါရက်ပလောက်သားလောက်ဆုံးမလိုက်တာလေးဖြစ်နေ
လူထုံးလူနေရအောက်လွတ်တော်ရဲ့တရားစွဲဆိုမှုကိုအထက်လွတ်တော်ကဆက်လက်ကြားနာစစ်ဆေးပြီးအပြည့်ရှိမရှိဆုံးဖြတ်ရမှာဖြစ်ပါတယ်ဒါပေမဲ့ဒီလုပ်ငန်းစဉ်ဟာဒေါ်နယ်ထရန့်ရဲ့သမ္မတသက်တမ်းကုံဆုံးပြီးချိန်မှာမှအထက်လွတ်တော်ကြားနာမှုတွေဖြစ်လာနိုင်တာမို့သမ္မတထရန့်ကိုထိရောက်တဲ့အရေးယူမှုမျိုးလုပ်နိုင်ပါမလားဆိုတာအမေရိကန်နိုင်ငံရေးသုံးသပ်သူတွေကြားမှာမေးခွန်းထုတ်နေကြပါတယ်2019ဒီဇင်ဘာ18ရက်နေ့တုန်းကလည်းသမ္မတထရန့်ကိုအောက်ထုတ်တော်ကတရားစွဲဆိုခဲ့ကြပြီးသမ္မတရာဒူးကနေဖယ်ရှားရေးမအောင်မြင်ခဲ့ကြပါဘူးအခုတခါ2020ခုဇန်နဝါရီ13ရက်နေ့မှာသမ္မတထရန့်ကိုဒုတိယအကြိမ်တရားစွဲဆိုတာကြောင့်အမေရိကန်သမ္မတတမိုင်းမှာသူဟာဒီလိုနှစ်ကြိမ်တရားစွဲဆိုခံရတဲ့ပထမဦးဆုံးသမ္မတဖြစ်လာပါတယ်ခင်ဗျာ